ပါကစ္စတန်ရဲတပ်ဖွဲ့ဟာတောက်ခဲတွေနဲ့တစ်ပေါက်နေတဲ့လူငယ်တွေကိုလူစုခွဲဖို့တနင်္ဂနွေနေ့ကမျက်ရည်ရိုးဘုံတွေနဲ့ရော်ဘတ်ကြီးစံတွေကိုအသုံးပြုခဲ့ရပါတယ်။ဒီလူငယ်တွေဟာတမန်တော်မူဟာမက်ကိုလောင်ပြောင်ရေးဆွဲထားတဲ့ကတ်တွန်းတွေဥရောပမှာထုတ်ဝေတာကိုကန့်ကွက်ဆန္ဒပြတဲ့အနေနဲ့အစ္စလာမဘက်မှာစုယုံခဲ့ကြတာပါ။ဒီစုဝေးမှုကိုအာဏာပိုင်တွေကတားမြစ်ပြီးတဲ့နောက်ရဲတပ်ဖွဲ့နဲ့စစ်ရဲတွေကမြို့တော်ကိုပိတ်ဆို့ခဲ့ပြီးအင်အားသုံးခဲ့ရပါတယ်။ဒီစုဝေးမှုကိုအစ္စလာမ်ဝါဒီ6ပါတီတို့စုစည်းထားတဲ့မာဂျလစ်အီအမာလ်မဟာမိတ်အဖွဲ့ကစီစဉ်ခဲ့တာပါဒီမဟာမိတ်အဖွဲ့ရဲ့အကြီးအကဲဖွဲ့ဝင်တူဖြစ်သူမော်လာနာဖာဆူအာရမန်ကပါကစ္စတန်နဲ့မွတ်စလင်ကဘာမှာသူတို့ရဲ့ဆန္ဒပြပွဲတွေဆက်လုပ်သွားမယ်လို့ဆိုပါတယ်ကာတွန်းတွေကိုပုံနှိပ်ဖော်ပြတာဟာသူ့အခေါ်မကောင်းဆိုးရွားလုပ်ရဖြစ်ပြီးဒါကိုတောင်းပန်တဲ့အထိဒီဆန္ဒပြပွဲတွေကိုဆက်လုပ်သွားမှာပါတဲ့ပါကစ္စတန်ရဲတပ်ဖွဲ့ကဥရီပြူအမတ်အများပြားကိုဖမ်းဆီးခဲ့ရပြီးသဘောထားတင်းမာတဲ့အစ္စလာမ်ဝါဒီခေါင်းဆောင်တွေကိုငြိမ်းချေတုချခဲ့ရတဲ့အပြင်သူတို့ကိုထောက်ခံသူတွေကိုလည်းထိန်းသိမ်းခဲ့ရပါတယ်။တောင်ပိုင်းဆင်းပြည်နယ်မှာဖြစ်ပွားခဲ့တဲ့တိကျဖြစ်ရတစ်ခုမှာတော့ဒေါသထွက်နေတဲ့မွတ်စလင်လူမျိုးရာပေါင်းများစွာတို့ဟာခရစ်ယာန်ဖျားရှိခိုးကြောင်းတစ်ခုကိုတိုက်ခိုက်ခဲ့ကြပါတယ်။အဲဒီနေရာကခရစ်ယာန်ဘာသာဝင်တဦးကကိုရန်ကျမ်းစာအုပ်ထဲကစာမျက်နှာတွေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ဆွဆဲပြီးခုလိုတိုက်ခိုက်ခဲ့ကြတာပါ။ကတ်တွန်းတွေကိုလွန်ခဲ့တဲ့စက်တင်ဘာလကပထမဆုံးထုတ်ဝေခဲ့တဲ့ဒိမတ်နိုင်ငံကတော့အစ္စလာမ်ဘက်ကသူ့ရဲ့တန်အမတ်ကိုယာယီပြန်လည်ရုပ်သိမ်းထားပါတယ်။တောက်ကြနေကတော့လုံချုံကြီးအကြောင်းပြချက်နဲ့တန်ယုံကိုယာယီပိတ်ထားခဲ့ပါတယ်။